မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီဟာညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်။မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးထားတာကြောင့် UNFC ထဲမှာရှိနေရင်စီကံတိုင်းလိုက်နာဆောင်ရွက်ဖို့ခက်ခဲလာနေတဲ့အနေအထားကြောင့်နှုတ်ထွက်တယ်လို့ဆိုပါတယ်။ထိုင်းချေဆိုင် VUE သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
မွန်ပြည်သက်ပါတီဟာညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC တပ်ပေါင်းစုကနေနှုတ်ဆက်တော့မယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထွန်းမွန်ကမွန်ပါတာနဲ့အခုလိုပြောကြားခဲ့ပါတယ
်။ဘိုးရဲ့အေကုံရမ်ကွန်ဒီဘိုးဘဖြစ်လေဘုံကောနိုးမောင်ဘုံကုံချက်ကျော်ဆဆပွဲစီဟံကိုပူတက်နုတပုံကုံနု
သူပြောသွားတာကတော့တို့ရဲ့ပိုးကုံတီစီဝေးမှာစုံမြချက်ချတာလေဆဆပွဲစီဖြစ်တာပါဝင်သွားမယ်တပ်ပေါင်းစုကနေနှုတ်ထွက်မယ် UNSC ညီလာခံကြရင်ကျွန်တော်တို့နှုတ်ထွက်ပြီးဆဆပွဲစီနေနဲ့ပဲနေသွားမယ်အလုံးပြည်လည်ဖို့ပေါ့ NCA ကိုလည်းကျွန်တော်တို့ရှောက်လှမ်းရမယ်အခုကျွန်တော်တို့လက်မှတ်ရေးသူပြီးတဲ့အနေထားကြောင့်ပုံစံတစ်မျိုးနဲ့နေထိုင်တဲ့လို့ကျွန်တော်တို့ယူဆရတယ်ဆိုပြီးပြောဆိုခဲ့တာပါမွန်ပြည်သက်ပါတီအနေနဲ့ UNSC တပ်ပေါင်းစုကနေဘာကြောင့်နှုတ်ဆက်ရတယ်ဆိုတာနဲ့ပတ်သက်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းခဲ့တဲ့မွန်သတင်းအေဂျင်စီအက်ဒီတာနိုင်ပညာအောင်ကအခုလိုပြောပါတယ
်သူပြောတာက NCA ထုတ်ပြီးတဲ့ဖွဲ့တယ်အနေနဲ့ NCA မပါတဲ့အတိုင်းကိုသူကလိုက်နာဆောင်ပေါင်း UNSC နေနဲ့ကြတော့ NCA မထုတ်ရသေးတဲ့အတွက်ကြောင့်သူကဘာမှလည်းတောင်းဝန်ခံမှုမလိုပါဘူးသူတို့အနေနဲ့ UNSC မှာပါနေတဲ့အတွက်ကြောင့်တော်တော်လေးကိုသက်သွားဖြစ်နေတယ်မလို့ရတိုင်းရလည်းသူအနေနဲ့ဖြစ်တာပေါ့
လက်ရှိ UNSC ဖွဲ့တွင်မှာကရင်နီမျိုးရာတိုးသက်ရေးပါတီ KMPP နဲ့ ANC ရခိုင်မျိုးရာကောင်စီတို့ဟာ NCA လက်မှတ်မရေးသူနိုင်တဲ့အခြေအနေကြောင့် NCA စာချုပ်ပါသဘောတူညီချက်အတိုင်းတာဝန်ခံရမှာဖြစ်တဲ့အတွက်မွန်ပြည်သက်ပါတီအနေနဲ့တပ်ပေါင်းစုနဲ့ချိတ်ဆက်ဆောင်ရွက်ရမှာချိတ်ချင်စရာတွေရှိလာလို့ UNSC ကလည်းနှုတ်ဆက်ရတယ်လို့ဥက္ကဋ္ဌနိုင်ထွန်းမွန်ကပြောပါတယ်မွန်ပြည်သက်ပါတီဟာ UNSC ဖွဲ့တွင်နှုတ်ဆက်ကြောင်းတင်ပြထားပြီးဖြစ်တယ်လို့လာမယ့် UNSC ဖွဲ့ညီလာခံမှာအတည်ပြုဆုံးဖြတ်သွားမှာဖြစ်ပါတယ်မွန်ပြည်သက်ပါတီဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရည်သူထားပြီးဖြစ်ပေမဲ့ငင်းချာရေးလုပ်ငန်းစဉ်ပိုင်းမှာတစ်ဆုတ်နေစေလို့နိုင်ထုံးမွန်ကနေမွန်ပါတာနဲ့အခုလိုဆက်ပြောပါတယ်
ပူရွန်ဒမောကသောဘလောနရဟပါကသမတောဒောမယလာပါတောဟမလာတက်ယာရောတပနာငနောဂိုရနုမငါဒေကွာမှကြရောလေ
ကျွန်တော်တို့အနေနဲ့ငင်းချမ်းရေးကိုအမှန်တကယ်လိုလားလို့ NCA လက်မှတ်ရေးသွေးခဲ့ပြီးပါပြီလက်မှတ်ထိုးပြီးတော့အာနာတော်တော်ရှိတဲ့တတ်မတော်နဲ့စကားပြောရပါတယ်အစိုးရကလည်းသူတို့တိုက်ပြီးတော့အမှတ်ပေးခြင်းပုံမပေါ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့တပ်ဖွဲ့တွေခြေချခဲ့တဲ့ဇင်းနဘင်ဂိတ်လိုမျိုးကျွန်တော်တို့ဒီစစ်တပ်ပြန်အပေးရမယ့်ကိစ္စကမပြပြသေးဘူးနောက်ပြီးတော့ GMCF လိုတိုင်းဒေသကြီးနဲ့ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကော်မတီတွေမှာမုံပြည်နယ်တနေရာပဲပေးထားတယ်ကျွန်တော်တို့က၃နေရာရမှအဆင်ပြေနိုင်မယ်။ဒါကိုကျွန်တော်တို့တာဝန်ယူနိုင်တယ်ပြောဆိုသားပြီးဆက်လက်ဆွေးနွေးနေတော့မယ်။ဒါပေမဲ့အခုတည်းတည်းတော့မပြေလည်သေးဘူး။အများအားဖြင့်တပ်နဲ့ဆိုင်တဲ့ပိုင်းတွေမှာမပြေလည်တာ။သူ့ဘက်ကိုယ့်ဘက်အမြင်မတူတာလေးတွေပြောဆိုဆွေးနွေးနေရတော့မှာပဲဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါ။ပြီးခဲ့တဲ့2019ခုနှစ်ဖေဖော်ဝါရီလမှာ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီကနေကျင်းပခဲ့တဲ့မွန်မျိုးရနေ့အခမ်းအနားမှာစည်ရေးပြတပ်ဖွဲ့နဲ့မကျင်းပဖို့တပ်မတော်ကနေစားစီးခဲ့ပေမဲ့မွန်ပြည်သက်ပါတီဘက်ကလက်မခံပဲကျင်းပခဲ့တာကြာကျိုင်းစိတ်ကြီးမြို့နယ်ဖရားတောင်ဂိတ်တံပြူစရာမြို့နယ်စင်းတပင်ဂိတ်စတဲ့အမွန်ကောက်ခွန်ဂိတ်စကန်သုံးခုကိုဖေဖော်ဝါရီလ14ရက်နေ့မှာတပ်မတော်ကလည်းတင်းစီခဲ့ပြီးနှစ်ဖက်ဆက်ဆံရေးတင်းမာလာခဲ့တဲ့အခြေအနေဖြစ်လာခဲ့ပါတယ်။လက်ရှိ UNSC ဖွဲ့မှာမွန်ပြည်သက်ပါတီကလည်းဥက္ကဋ္ဌဖြစ်တာဝန်ယူနေတာပါ။မွန်ပြည်သက်ပါတီအနေနဲ့ UNSC ဖွဲ့ကလည်းနှုတ်ဆက်တဲ့ပုံမှာမွန်သတင်းအေဂျင်စီအက်ဒီတာနိုင်ပညာအောင်ကအခုလိုအမြင်ရှိပါတယ
်။ NCA မဖြစ်ပေါ်ခင်မှာကြတော့ UNSC နဲ့ကြတော့သူကတော်တော်လေးကိုရေးပါတယ်နေရပြောင်းလာတာပေါ့။အဲ့ NCA လက်ထက်သွားပြီးတော့ချင်းချင်းအပြောင်းတော့အဲ့လိုပါပဲ
။မွန်ပြည်သက်ပါတီကနေ UNSC ကနှုတ်ဆက်တဲ့ပုံမှာဘယ်လိုသဘောထားရှိကြောင်း UNSC ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပြီးမှလည်းဆက်သွယ်လို့မရရှိခဲ့ပါဘူး။မွန်ပြည်သက်ပါတီဟာဒေတာလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပပြုစည်းခဲ့ပြီးဖြစ်တယ်လို့27ရာစုပင်လုံညီလာခံတတရကျင်းစည်းဝေးကိုလည်းတက်ရောက်ခဲ့ပါတယ်။မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရည်သူတဲ့အဖွဲ့တွေနဲ့စုဖွဲ့ထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ထဲဝင်ရောက်ရေးကိစ္စကို UNSC အဖွဲ့ကနှုတ်ဆက်ပြီးမှဆက်လက်ကောင်ထည်ပေါ်သွားမှာဖြစ်တယ်လို့ပါတီတာဝန်ရှိသူကပြောပါတယ်ခင်ဗျာ
။နိုင်ကွင်းအင်တဲ့ရင်ပေးဖို့ထားတာပါ